ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ်
ချစ်စွာသောတောဒရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရယ်ခင်ဗျာလောကလူသားတွေဟာမိုးလင်းကမိုးချုပ်နေ့စဉ်နဲ့အမျှအလုံးလုံးနေကြရပါတယ်အသက်ရှင်ဖို့အတွက်ပဲလေစားဖို့ဝတ်ဖို့နေဖို့ရုန်းကန်နေကြရတော့တခါတလေတစ်နေ့လုံးကြိုးစားရှာတာတောင်အဆင်မပြေတတ်ဘူးမဟုတ်လားရလာတဲ့အခေါက်ကြပြန်တော့စားကောင်းတောက်ဖွဲတွေဝတ်ကောင်းစားလာတွေဝတ်ချင်စားချင်ပြန်တော့သူများတကားလိုကြည်ကြည်တက်ချမ်းသာတဲ့အနေထားမရှိတော့မှကောင်းကောင်းမွန်မွန်လေးနေထိုင်နိုင်အောင်အထင်းအကွန့်မဲ့သုံးနာထက်ဖြုံတီးမိခဲ့ပြန်ရင်မခက်ပေဘူးလား။ကဲဒီတော့ခုတစ်ပတ်ပြောပြခြင်းတဲ့အကြောင်းတစ်ချက်ကတော့တိုးပွားအောင်ကြိုးစားဆောင်ဆိုတဲ့အချက်ပါပဲ။ဘသူမဆိုးမွေးဖွားလာကလေးကအသိပညာတွေအတတ်ပညာတွေကိုဘွားကနေဘွားကနေပိုင်ဆိုင်နိုင်ခဲ့ကြတာမှမဟုတ်ပဲမိဘအတိုင်းဝိုင်းနဲ့လူမှုဝန်းကျင်ကပံ့ပိုးထောက်ပံ့မှုတွေနဲ့ကြီးပြင်းခဲ့ရတာပဲမဟုတ်လားကလေးတငယ်လေးတယောက်ကိုကြည့်ပါသူ့ရဲ့လက်ဦးစရာကတော့မိဘတွေပဲပေါ့မိဘတွေရဲ့ပြုမှုပြောဆိုပုံတွေကိုအတုယူပြီးလေးလာခံယူခဲ့တာပဲလေနောက်ပြီးသူတို့ရဲ့အကူအမတွေနဲ့အတူတူကစားခုံစားလုပ်ရင်းကနေတက်လာတိလာရတာတွေလည်းရှိနေတယ်။ဒါအပြင်ဈေးဝယ်ထွက်တဲ့အခါမုံဆိုင်တွေကိုလိုက်သွားတဲ့အခါငွေရဲ့တန်ဖိုးကိုနားလေတိရှိလာရပြန်ရောပေါ့နော်။အဲ့ဒါအပြင်တက်တူရွတ်တူအိမ်နီးချင်းတွေနဲ့ပေါင်းတင်ဆက်ဆံမှုတွေကိုရလာနိုင်သေးတာပဲမဟုတ်လား။အဲ့ဒါအပြင်ဆက်ပြီးစဉ်းစားကြည့်ရင်ကျောင်းနေတဲ့အရွယ်ကိုရောက်ပြန်တော့လေကြည်အောင်တော့ကျောင်းပညာအတန်းပညာတွေကိုသင်ယူနိုင်ခဲ့ရတာပါပဲစာတွေ့တာမကလက်တွေ့လဲပါလာတော့ပူပြီးပိုင်နိုင်ကျွမ်းကျင်လာပြန်ရောနယံလေးဘက်ထဲကရတဲ့အသည့်အတက်တာမကသည်မိသားစုတွေကရလာတဲ့အတွေ့အကြုံမိသားစုမဟုတ်တဲ့ဝန်းကျင်ကရင်ဆိုင်လာခဲ့ရတဲ့အကြောင်းတရားတွေဟာဘဝအတ္တကိုထိမိယုံမကသေးဘူးအသက်ရှင်မှုရဲ့ကောင်းမြတ်ခြင်းတွေကိုရနိုင်စေခဲ့တာပဲမဟုတ်လားတချို့ကတော့လှေလော်ရင်းတက်ကျိုးခဲ့ရတယ်လို့ဘဝအညွန့်ချိုးခံရတာမို့တောင်ပန်ကျိုးတဲ့ငှက်တွေလိုဟိုမရောက်ဒီမရောက်ဖြစ်ရတော့တာပါပဲပြန်ပြီးစဉ်းစားကြည့်ရင်ဇွဲလုံလဝရိယတွေမရှိလို့လားမထားနိုင်ခဲ့လို့လားဒါမှမဟုတ်အတတ်ပညာအသိပညာနေပါလို့လားအခြေအနေမပေးလို့လားလာပေါင်းများစွာတွေးစရာမေးစရာဖြစ်လာရတော့တာပေါ့ပညာဟူသည်မျက်ရွှေအိုးဥစ္စာဟူသည်မျက်လယ်မျိုးမဟုတ်ပေလားပညာဆိုတာကလည်းတက်တိုင်းမကောင်းဘူးနော်ကိုကပညာရှိနေပေမဲ့ဥစ္စာငွေကြီးကြွယ်ဝသူတွေရဲ့လွှမ်းမိုးမှုကိုခံရပြန်ရောအမှန်တော့ငွေနဲ့ပေးပြီးတံပိုးဖြတ်လို့မရတဲ့အရာတွေလည်းရှိနေပါသေးတယ်အခုကြည့်လေနီးပညာခင်မှာပညာရဲ့ဆံရတွေကိုရနိုင်ဖို့ငွေကြီးဥစ္စာပေးရတာပဲမဟုတ်လားဒါပေမဲ့မေတ္တာစေတနာအကျင့်နာဂရုဏာတွေဟာဘယ်ငွေကြီးနဲ့မှတိုက်တာလို့မရနိုင်ပါဘူးလေလူတိုင်းကကိုယ်စိတ်တန်ရာလိုက်ကြတာပဲမဟုတ်လားငွေကြီးဥစ္စာပိုင်ဆိုင်သူတွေငွေမျိုးရင်ငွေနဲ့လိုက်ကြတာပဲလေတိုးတက်မှုကိုလိုချင်သူတွေအဖို့အတိကျွဲရေးအချိန်ပေးပြီးစာကိုဖတ်ရှုလေ့လာကြတာပဲပေါ့စာကိုကြိုးစားကြည့်ရှုတာကကိုယ့်ကိုယ်ကိုနှောက်ယှက်တာပဲတဲ့ဒီလိုပြောခဲ့တာလည်းရှိပါတယ်ဘလို့ပဲဖြစ်ဖြစ်ကို့အမြင်နဲ့ကိုပဲနော်အာအာမအာအာအချိန်ယူပြီးစာကို15မိနစ်တော့ဖတ်တင်တာပေါ့လို့ပြောကြသူတွေလည်းရှိနေပြန်ရောအတတ်ပညာနဲ့ပတ်သက်ပြန်ရင်လည်းကာယအာကိုအသုံးပြုပြီးလက်မှုအစွမ်းနဲ့မုံပဲတရေစားကစားစရာလူသုံးကုန်ပစ္စည်းအမျိုးမျိုးပရိဘောဂအမျိုးမျိုးကိုဖန်တီးကြတာတွေလည်းရှိသေးတယ်။မှတ်ဉာဏ်နဲ့ပတ်သက်ပြီးစာပေလေ့လာမှုအပေါ်အထောက်ကြတဲ့အခါမှာပဲဖြစ်ဖြစ်စာဝတ်နေရေးလုံးပန်းတဲ့အခါပဲဖြစ်ဖြစ်အပြိုင်ဆိုင်ဆိုတာရှိစမြဲပဲမဟုတ်လား။အဲ့ဒီတော့သူများထက်တာဖို့သူများရှေ့ရောက်နေဖို့အတွက်လုံးပန်းကြရတာပဲပေါ့။တကယ်တော့သွေးသားခန္ဓာတိဆောက်မှုဖွင့်ဖြိုးစေရေးဆိုတာကဘာလဲ။သွေးသားနဲ့ဖွဲ့စည်းထားတဲ့ခန္ဓာအိမ်ကြီးဟာ တဏိတခြားစုပ်ယုပ်နေတာပဲမဟုတ်လားယာတိဆိုယောဂဗယဆိုဝေဒနာအမျိုးမျိုးရင်ဆိုင်လာကြရတဲ့အခါပျောက်ကင်းနိုင်ဖို့အရေးကြိုတင်ကာကွယ်မှုကုသမှုတွေပြုလုပ်ကြရတာပဲလေတသက်စာဖူလုံဖို့အရေးကြိုးစားစုဆောင်တူမိနေခဲ့ပေမဲ့ကို့အမားပဲဖြစ်ဖြစ်သူများအမားပဲဖြစ်ဖြစ်ကြုံခဲ့ရတဲ့မိဘေးရေဘေးလေဘေးတဘာဝဘေးဒဏ်တာမကတခုဓမြတွေကြောင့်လဲပျောက်ကွယ်ပျက်စီးသွားကြရစမြေပဲမဟုတ်ပေလားတခုစဉ်းစားကြည့်ရအောင်နော်ပင်လေပင်ကုတငါတွေတဲကအထင်ကရဖြစ်ခဲ့သူတယောက်ကဥဆောင်ပြီးငါးဖန်းပိုက်တွေနဲ့ငါရှာနေခဲ့တယ်ရှာတာကတညာလုံးပဲတဲ့ဒါပေမဲ့ငါးတကောင်မှတောင်မရဘူးဖြစ်နေတယ်အစာပိုင်းကပြောထားခဲ့သလိုသူများတကအိတ်လို့ကောင်းနေတဲ့အချိန်မှာမအိတ်နိုင်မစားနိုင်မသွားနိုင်မလာနိုင်မပြောနိုင်မပနိုင်ပဲကိုစောက်ချခဲ့တဲ့ကိုပိုင်နိုင်ကျွမ်းကျင်ပါတယ်ဆိုလေရေလုတ်သားကြီးဆိုတဲ့ဂုံပုတ်နဲ့လုပ်ငန်းတွင်နဲ့နှစ်နှစ်ကာကနစ်မျောခဲ့တယ်မလျှော့တဲ့ဇွဲနဲ့မနေမနာစူးစားခဲ့ပေမဲ့အလကားအချိန်ကုန်ပြီးလူကသာပင်ပန်းနေခဲ့တာပဲမဟုတ်လားအာယုံဥရောက်လို့ရောင်နေပြိုးချိန်မှာသူတို့အနာကိုလူတယောက်ရောက်လာတယ်အဲ့ဒီလူရဲ့ရုပ်တွင်ကပြက်ပြက်ပြောတီတီကြကြလှုပ်တက်တယ်လို့ပြောတိုင်းဟုတ်လှုပ်တိုင်းရတဲ့အနေထားနော်ရေလှုပ်သားကြီးရဲ့အနာကိုရောက်လာပြီးကန်းဆက်ကနေဟေးဟိုလိုလို့ဒီလိုလှုပ်ဆိုပြီးစကားများများမပြောပဲပိုက်ကွန်ကိုသူ့ပြတဲ့နေရာကိုချခိုင်းတာပေါ့အဲ့ဒီတော့ခုနကရေလှုပ်သားကြီးကဟာဗျာတညာလုံးကျွန်တော်တို့ကြိုးစားရှာခဲ့ကြတာငါးတကောင်တောင်မရသေးတဲ့အထဲဆိုပြီးစောတကတက်စင်ကြီးပြေးနေခဲ့တာပေါ့သူ့စိတ်ထဲမှာတော့ငါတို့ကရည်ထဲမှာပြောရည်ပေါ်မှာကြက်စားကြသူတွေပဲဒီလောက်ကိုလည်းငငယ်ကလေးကလှုပ်လာခဲ့တာအခုကုန်းပေါ်မှာပဲနေထိုင်သွားလာသူကလာပြီးစရာလှုပ်နေတယ်တော်တော်ခံပြင်းဖို့ကောင်းလိုက်တာလို့ပြောနေမလားမသိဘူးနော်ဒါပေမဲ့ကုန်းပေါ်ကလူရဲ့အတန်ဩဇာကြောင့်နောက်တစ်ချိန်တော့စူးစားလိုက်မှာပဲကဲပြောနေကြတယ်အခုဆိုအခုပဲဆိုပြီးကုန်းပေါ်ကလူညွန်ပြတဲ့ရည်ထဲကိုပိုက်ကွန်ချခဏမှဆွဲတင်တော့အထင်နဲ့အမြင်လွဲရောဗျာမဖြစ်နိုင်ဘူးလို့ထိထိချချယုံမှတ်ခဲ့တာကိုငားတွေငားတွေလေဟိုးအံ့ရောလှေဆောင်လို့နင့်မတက်ပဲနင့်မြုပ်မလို့တောင်ဖြစ်နေတော့အနီးအနားကတန်ငါလေတွေကိုခေါ်ပြီးအကူအညီတောင်းရတဲ့အထိဖြစ်ရပြီလေလှေဝန်းတဲ့ငားတွေရောက်ပြီးတာနဲ့မဆိုင်မတွတ်ကုန်းပေါ်မှာပြုံးနေရှာသူရဲ့အနာရောက်အောင်သွားပြီးဒုထဝန်ချရတဲ့အထီးဖြစ်သွားတယ်။ကုန်းဘော်ကလူကိုတိပါရဲ့လား။သူဟာလူတွေနှစ်အတော်ကြာမျော်လင့်စောင့်စားနေခဲ့ကြတဲ့တခင်ယေရှုပါပဲ။တခင်ကကျွန်တော်တို့ကိုနှစ်သိမ့်ကြည်နူးမှုတွေပေးနိုင်စွမ်းလို့ငိုကြွေးတံတွေကိုရီမောစရာဖြစ်စေယုံမကစိတ်ဖုစုမှုတွေကိုပြေပြောက်စေနိုင်ပါတယ်။ကြည်ပါရေလုတ်သားကြီးရဲ့အဖြစ်ကလောကရဲ့တာယာပျော်ရွှင်မှုတွေကိုဘလို့ပဲဖွေးရှားဖွေးရှားမရေရာမသေးကြဘူးဆိုတာအထင်ရှားပါပဲ။သွေးသားခန္ဓာပြေးလည်နိုင်စရာရှားဖွေကြရမှာအမှန်ပါပဲ။ဒါပေမဲ့သွေးသားခန္ဓာကိုတက်တာစေနိုင်ဖို့စိတ်ပြိုရင်ကိုနုဆိုသလိုပေါ့။စိတ်ချမ်းသာမှုလိုတယ်နော်။စိတ်ရှင်လန်းခြင်းကကျမ်းမာစေတယ်လို့ပြောတာကစိတ်ချမ်းသာမှကိုကျမ်းမာမယ်လေ။ဒါကြောင့်နေတတူဝယုံကံကြရခိုက်မှာစိတ်ပိုင်းဆိုင်ရာကြည်နူးရွှင်မြူးကျင်းတဲ့အားရမှုကိုရအောင်ယူရင်းတစ်နေ့ထက်တစ်နေ့စိတ်ပျော်စိတ်အေးမှုတွေတိုးပွားများပြားဖို့စာနာမှုကျင်နာမှုစေတနာထားမှုရှိမှုတွေကိုယ်ပိုင်ရစေတယ်လို့သူများကိုလည်းခံစားရရှိနိုင်ဖို့အသက်ရှင်တုံစူးစမ်းလိုက်ကြပါဦးလို့မေတ္တာနဲ့ပြောပြလိုက်ပါတယ်သောတာရှင်များကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခမညာ
I'm not afraid to die. now.